သမတော်နဲ့ထောက်မှာရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကိုဗိုလ်ထုနေ့ကအင်ဒီယာမှာလက်ခံတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွင်စီးရီးယားပြည်ပခအဆုံးတိုက်ရေးနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးခဲ့ကြောင်းသမတော်ထောက်နဲ့နိုင်ငံရဲ့ဝန်ကြီးလာဖရော့တို့ကပြောကြားလိုက်ပြီးယူကရိန်းပြည်ပခပြည်လဲရေးလှုပ်ဆောင်ဖို့သူ့အစိုးရကတိုင်းပြည်ထောင်ချထားကြောင်းလည်းသမတော်ထောက်ကအလေးပေးပြောကြားခဲ့ပါတယ်။ဒါဟာဇန်နဝါရီလမှာသမတော်ဖြစ်လာပြီးတဲ့နောက်ထိပ်တန်းရုရှားတန်တမန်တဦးနဲ့သမတော်ထောက်ပထမဆုံးအကြိမ်တွေ့ဆုံရင်းလည်းဖြစ်ပါတယ်။သမရာထရမ်အစိုးရနဲ့ရုရှားနိုင်ငံအကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအကြီးအကဲ James Comey ကိုယာဒူးကဖယ်ရှားလိုက်ပြီးနောက်တနေ့မှာသမရာထရမ်ကရုရှားနိုင်ငံရဲ့ဝန်ကြီးနဲ့အင်ဂျီရောမှာတွေ့ဆုံတာဖြစ်ပါတယ်။တွေ့ဆုံမှုဟာကောင်းမွန်တဲ့တွေ့ဆုံမှုဖြစ်ကြောင်းစီးရီးယားရေးကိစ္စကိုကောင်းမွန်စွာလွှတ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အပြည့်အစုံဆောင်တဲ့အရေးလက္ခဏာတွေကိုတွေ့နေရကြောင်းတွေ့ဆုံမှုအပြီးမှာသမရာထရမ်ကပြောပါတယ်။သူတို့နှစ်ဦးတွေ့ဆုံစဉ်စီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေအရှင်လျှော့ချရေးဆုံးထားရှိရေးကိစ္စကိုဆွေးနွေးပြခဲ့ကြောင်းအဲဒီတပ်ဖွဲ့ရဲ့အရှင်လျှော့ချရေးဆုံးထားရှိခြင်းရဲ့အကျိုးကျေးဇူးအပေါ်နိုင်ငံခြားတူညီတဲ့နားလည်မှုရှိထားကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကတွေ့ဆုံမှုအပြီးမှာပြောကြားခဲ့ပါတယ်